ကဘာတဝမ်းကိုဗစ် -19 ကာယောဂါကူးစက်သူပေါင်း 1.8 သန်းဝန်းကျင်ရှိသွားပြီလို့အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့တောက်ကြနေညပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကူးစက်ခံရသူတွေအနက်တသိန်းကျော်တေဆုံးခဲ့တယ်လို့ဆိုပေမဲ့တကယ်တေဆုံးတဲ့သူဦးရေဟာဒီကိစ္စကပိုများနိုင်တယ်လို့ဒုရုကျမ်းမာရေးကြွန့်ကျင်သူတွေကထောက်ပြပါတယ်။တချို့အိုးအိမ်မဲ့နဲ့တခြားတေဆုံးသူတွေကိုရင်ခွဲစစ်ဆေးတာတွေမလုပ်နိုင်ခဲ့ဘူးလို့ဆိုပါတယ်။ဥပမာအမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကနေဓာတ်ခွဲကအတီးပြုလူနာတေဆုံးတဲ့စီးရင်ကိုပဲထုတ်ပြန်တာမို့ရင်ခွဲစစ်ဆေးတာမလုပ်နိုင်တဲ့ကြံတေဆုံးသူတွေစီးရင်ထဲမှာမပါဝင်ပဲဖြစ်ရတယ်လို့ထောက်ပြပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ကပ်ရောဂါကူးစက်မှုကြောင့်တောက်ကြနေတရက်ထဲမှာပဲ 2,100 ကျော်တေဆုံးခဲ့ရပြီးကူးစက်သူဦးရေ 9,000 အထိတိုးလာတယ်လို့ Johns Hopkins တက္ကသိုလ်ကစီးရင်ထုတ်ပြန်လိုက်ပါတယ်။